ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့ဟာရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသ၄ကိုသွားရောက်ပြီးမိုင်းလာအထူးဒေသ၄ကခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတပြည်လုံးအပြစ်ခတ်ရက်စဲရေးအတွက်လက်မှတ်ရေးထိုးဖို့မိုင်းလာအဖွဲ့ကိုဖိတ်ခေါ်ကြောင်းနဲ့မိုင်းလာအဖွဲ့ကလည်းဖိတ်ကြားရင်ပါဝင်တယောက်မှဖြစ်ကြောင်းတုံ့ပြန်ထားတာပါ။ဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့တွေ့ဆုံဆွေးနွေးဖို့ဝါအဖွဲ့ဌာနချုပ်ပန်ဆန်းကိုသွားရောက်မဲ့ခီးစဉ်ကတော့ရာသီဥတုအခြေအနေမကောင်းတာကြောင့်မသွားရောက်နိုင်သေးပါဘူး။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ဦးသိန်းစောခေါင်းဆောင်နဲ့ကိုစလဲအဖွဲ့ဟာငင်းချင်းရေးနဲ့ဒေတာဖွံ့ဖြိုးရေးကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ရှမ်းပြည်နယ်အရှေ့ပိုင်းကအထူးဒေတာလေးလို့လူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့အခြေဆိုင်ရာမိုင်းလာမြို့နဲ့ဝါဒီသွေးစည်းညီညွတ်ရေးပါတီဌာနချုပ်ပန်ဆန်းမြို့ကိုတွားရောက်ဖို့စီစဉ်ခဲ့ပေမဲ့ဝါဒီသားကိုတော့မတွားရောက်နိုင်ခဲ့ပါဘူး။အစိုးရကိုယ်စားလှယ်အဖွဲ့ဟာမိုင်းလာမြို့ကို21ရက်နေ့ညနေပိုင်းကရောက်ခဲ့ပြီးမိုင်းလာအထူးဒေသလေးအဖွဲ့ဥက္ကဋ္ဌဦးဆိုင်လင်းခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဒီနေ့ထုတ်အစိုးရသတင်းစာတွေမှာဖော်ပြပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာဦးသိန်းစောကတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးရမှာမိုင်းလာအဖွဲ့အနေနဲ့ပါဝင်ဖို့ဖိတ်ကြားခဲ့ပါတယ်။ဒီဖိတ်ကြားချက်အပေါ်မှာမိုင်းလာအဖွဲ့ရဲ့တုံ့ပြန်မှုကိုတော့ဦးသိန်းစောရဲ့ကိုယ်စားလှယ်အဖွဲ့မှလိုက်ပါသွားသူတဦးကအခုလိုပြောပါတယ
်။သူတို့ဖိတ်ရင်တော့သူတို့တက်မယ်လို့ပြောပါတယ
်။မိုင်းလာအဖွဲ့ဘက်ကတော့တရားအတည်ပြုချက်မရသေးပါဘူး။နှစ်ဖက်တွေ့ဆုံပြီးတဲ့နောက်မှာတော့အချက်ခုနှစ်ချက်ပါတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်မှာတနိုင်ငံလုံးအပြစ်ခတ်ရက်စဲပြီးထောက်ရငင်းချမ်းရေးဖော်ဆောင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့နဲ့နိုင်ငံရေးဆွေးနွေးတဲ့နည်းလမ်းကသာနိုင်ငံတော်တည်ငြိမ်အေးချမ်းမှုဖွံ့ဖြိုးတိုးတက်မှုနဲ့အမျိုးသားပြန်လည်စည်းလုံးညီညွတ်မှုကိုဖော်ဆောင်နိုင်မှာဖြစ်ကြောင်းပါရှိပါတယ်။၂၂ရက်နေ့မှာတော့ဝါတက်ဖွဲ့ဌာနချုပ်ကိုတွားရောက်ဖို့စီစဉ်ခဲ့ပေမဲ့ရာသီဥတုအခြေအနေမကောင်းတာကြောင့်ပန်ဆန်းမြို့ကိုမလာရောက်နိုင်ခဲ့ကြောင်းဝါပြည်သွေးစည်းညီညွတ်ရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ်။
သူတို့ရာဇီဝုဒ္ဓမပေးလို့လေမလာဖြစ်ဘူးမလာဖြစ်အလုံးပြန်သွားကြတယ်ညူကဆိုင်နေနော်ဟိုမိုးရွာတယ်အဲကျရင်မပေးတော့မလာဖြစ်တော့
ဝါပြည်သွေးစည်းညီညွတ်ရေးပါတီကတော့တပြည်လုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးပွဲမှာပါဝင်မယ်မပါဝင်ဘူးဆိုတာကိုတိတိကျကျမသိရသေးပါဘူး။ဦးသိန်းစောခေါင်းဆောင်နဲ့ကိုစလဲအဖွဲ့မှာပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးအောင်မြင့်ဦးဝင်းထွန်းနဲ့ဦးခမောင်စိုးတို့အပါအဝင်ရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့ကာကွယ်ရေးဦးစီးချုပ်ယုံကဒုဗိုလ်ချုပ်ကြီးမြင့်စိုးနဲ့လိုက်ပါသွားတာဖြစ်ပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့အထူးတည်တာလေးမိုင်းလာအဖွဲ့တို့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်။ဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရအသစ်တက်လာပြီးနောက်ပိုင်းမှာအပြစ်ခတ်ရက်စဲရေးအတွက်ပြည်နယ်အဆင့်ပြည်ထောင်စုအဆင့်နဲ့ထပ်မံလက်မှတ်ရေးထိုးထားပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေစုပေါင်းထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT မှာတော့အဖွဲ့ဝင်အဖြစ်ပါဝင်မထားပါဘူး။